အမေရိကန်ပြည်ထောင်စုရဲ့ပြည်တွင်းလုံခြုံရေးကိုအထူးခြိမ်းခြောက်နေတဲ့နိုင်ငံအဖြစ်မြန်မာနိုင်ငံကိုသမ္မတဒေါ်နယ်ထရမ့်ကဆက်လက်သတ်မှတ်လိုက်ပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းအုပ်ချုပ်နေတဲ့စစ်တပ်ဟာပြည်သူအများရဲ့စံတားကိုဆန့်ကျင်ပြီးတော့နိုင်ငံရဲ့ဒီမိုကရေစီအသွင်ပြောင်းမှုနဲ့တရားဥပဒေစိုးမိုးမှုတွေကိုအားနည်းချိနဲ့အောင်လုပ်နေတဲ့အတွက်အမေရိကန်ပြည်ထောင်စုရဲ့အမျိုးသားလုံခြုံရေးနဲ့နိုင်ငံသားရဲ့မူဝါဒအပေါ်သူမတူတဲ့ခြိမ်းခြောက်မှုဖြစ်တယ်လို့သမ္မတထရမ့်ကလွှတ်တော်ကိုပေးပို့တဲ့စာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီနည်းလမ်းကျရွေးချယ်ခံရတဲ့အရသာအစိုးရကိုစစ်တပ်က2022ခုနှစ်မှာအာဏာသိမ်းပြီးတဲ့နောက်အစိုးရခေါင်းဆောင်တွေနိုင်ငံရေးသမားတွေလူခွေရေးလှုပ်ရှားသူတွေသတင်းတောက်တွေဘာသာရေးခေါင်းဆောင်တွေကိုဖမ်းဆီးထောင်ချမှုတွေကိုအမေရိကန်နိုင်ငံတော်ပြန်တမ်းမှာထောက်ပြထားပါတယ်။ဒီအခြေအနေတွေကြောင့်2021 February 10ရက်မှာထုတ်ပြန်ခဲ့တဲ့သမ္မတအမိန့်အတိုင်းမြန်မာနိုင်ငံကိုအမေရိကန်အမျိုးသားလုံခြုံရေးချိန်းချောက်တဲ့နိုင်ငံအဖြစ်နောက်ထပ်တစ်နှစ်သက်တမ်းတိုးသတ်မှတ်တယ်လို့သမ္မတထရမ့်လက်မှတ်ထိုးထားတဲ့နိုင်ငံတော်ပြန်တမ်းနဲ့မှဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာကြောင့်အမေရိကန်မှာရောက်ရှိနေကြတဲ့မြန်မာနိုင်ငံသားတွေနေရပ်ပြန်ဖို့မလုံခြုံတဲ့အတွက်အမေရိကန်အမိမြေလုံခြုံရေးဌာနကယာယီနေထိုင်ခွင့် TPS ကို2022ခုနှစ်မတ်လမှာစတင်ခွင့်ပြုခဲ့ပါတယ်။အဲဒီနောက် TPS သက်တမ်းကို18လတကြိမ်တိုးပေးခဲ့တာကြောင့်လောလောဆယ်အခု2025 November 25ရက်နေ့အထိအကျုံးဝင်ပါတယ်ရှင်။